ဗိုလ်ခဲမြို့နယ်နန်းဖဲကြီးရွာနီးစစ်ကောင်စီခြေစိုက်ထားတဲ့မက်စလောင်းတောင်ကုန်းစခန်းကိုကီနီတက်မရော KA ကီနီအမျိုးသားများကာကွယ်ရေးတပ် KNDF တို့ပါဝင်တဲ့ပူးပေါင်းတပ်တွေကဇွန်လ25ရက်နေ့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးစစ်ကောင်စီတပ်ဖက်ကဆုတ်ခွာသွားတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ခံတာအေဆိုက VOA ကိုပြောပါရယ
်မက်စလောင်းတောင်ကုန်းမနေ့ကမနေ့ပိုင်းမှာသူရှင်းလင်းလုပ်နိုင်ခဲ့တယ်ပေါ့နော်စစ်ကောင်စီဖက်ကဒါဟိုဆုတ်သွားတယ်ပေါ့တော်လိုင်းတပ်ဖွဲ့တွေကဒီစခန်းကောင်းဝိုင်းဝန်းပိတ်ဆို့တိုက်ခိုက်တဲ့ခါမှာစစ်ကောင်စီဖက်ကဒါဟိုဆုတ်ခွာသွားတာဖြစ်ပါတယ်ကျန်တဲ့အခြေအနေတိစိတ်ကိုတော့ဒီဆက်သွယ်ရေးအခက်အခဲကြောင့်ကျွန်တော်တို့လည်းဒီအချက်လက်တိစိတ်တွေမသိရသေးပါဘူးခင်ဗျာ
မက်စလောင်းတောင်ကုန်းစခန်းသိမ်းတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOA ကကြိုးစားဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရသေးပါဘူးမက်စလောင်းတောင်ကုန်းစခန်းသိမ်းတိုက်ပွဲဟာနန်းဖဲကျေးရွာအုပ်စုနာဆိုပေမဲ့2021ခုနှစ်ဖေဖော်ဝါရီလမှာဆက်ရနာသိမ်းပြီးကတည်းကအဲ့ဒီနေရာမှာတိုက်ပွဲတွေရှိနေတာကြောင့်အရက်သားပြည်သူတွေနေရွှန့်ခွာထွက်ပြေးနေကြရတာသုံးနှစ်ကြာရှိနေပြီလို့ကီနီလူခွင့်ရေးအဖွဲ့ကိုတည်ထောင်သူကိုပညာက VOA ကိုပြောပါရယ
်ဒီနေနာပေါ့ကျွန်တော်ရွာတော့မရှိဘူးเนาะရှိတဲ့ရွာလည်းအကုန်လုံးရှောင်ပြီးတော့ပါလေเนาะဒီမင်းစလောင်းတောင်ရအောက်မှာကကျွန်တော်တို့နန်းဖဲရွာဆိုတာရှိတော့ဗောနော်ဒါပေမဲ့အခုဒီနန်းဖဲရွာကလွန်ခဲ့တဲ့နေ့သုံးနှစ်ကလေးနေ့ကျော်ကလေးအားလုံးကဒီစီးပိရှောင်လဲတော့ပါလေเนา
ะမင်းစလောင်းတောင်ကုန်းစခန်းလို့ခေါ်တဲ့ကာကင်းစခန်းမှာမြန်မာစစ်တပ်အခြေစိုက်ခဲ့တာနှစ်ပေါင်း30ကျော်ရှိနေပြီအခုတော့တော်လိုင်းအုပ်စုတွေဘက်ကတင်းယူလိုက်နေတာဖြစ်တယ်လို့ကိုပညာကပြောပါရယ်ဒီစခန်းဟာစီးရီးအရေးပါတဲ့နေရာတစ်ခုဖြစ်တယ်လို့ KNDF ဘူပြန်ကြားရေးတာဝန်ခံတာအေဆုကလည်းပြောပါရယ
်2023ရောင်းကလည်းတစ်ခေါက်မက်စလောင်းတောင်ကုန်းစခန်းကိုတင်ပိုက်ခဲ့တယ်ပေါ့နော်ဆိုတော့မက်စလောင်းတောင်ကုန်းစခန်းကဒါဟိုလမ်းဆောင်လမ်းခွာမှာရှိတာဖြစ်တယ်ဘောလခဲကိုဝင်လို့ရတဲ့ဆက်သွယ်ထားတဲ့ဒါဟိုပြည်တော်စုလမ်းမကြီးမှာရှိတဲ့အတွက်ဒါစီးရီးအစစ်ကောင်စီကလက်မလွတ်ခြင်းလို့ဒါပြန်လာထိုင်တာဖြစ်ပါတယ်ပေါ့နော်အခုနောက်တစ်ခေါက်ဒါတော်လိုင်းတပ်ဖွဲ့တွေကပြန်တင်လိုက်နိုင်တာဖြစ်ပါတယ်
ဇွန်လ19ရက်နေ့မှာကီနီပူပေါင်းတပ်ဖွဲ့တွေဘက်ကပြန်လည်တိုက်ခိုက်ခဲ့ရာကဇွန်လ25ရက်မနေ့တုန်းကစခန်းသိမ်းနိုင်ခဲ့တာဖြစ်ပါတယ်။မက်စလောင်းတောင်ကုန်းစခန်းဟာဗိုလ်ခဲမြို့နယ်ဖရူဆိုမြို့နယ်အကြားဆက်သွယ်ထားတဲ့ပြည်တော်စုလမ်းမကြီးဘေးမှာတည်ရှိနေပြီးဗိုလ်ခဲမြို့နယ်ဆိုရင်9မိုင်ဝန်းကျင်သာဝေးပါတယ်။လွယ်ကော်မြို့နယ်ဖားဆောင်မြို့စတဲ့နေရာအနက်မှာကီနီတော်လိုင်းအင်အားစုတွေကမြို့ကိုဝန်းရံပိတ်ဆို့စစ်ဆင်ရေးတွေဆင်နွှဲနေပြီးမြို့ဧရိယာရဲ့3ပုံ2ပုံကျော်လောက်ကိုတော်လိုင်းအင်အားစုတွေဘက်ကစိုးမိုးထားနိုင်တဲ့အကြောင်းဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါရယ်။တချို့မျိုးပေါ်ရက်ွက်တွေမှာစစ်ကောင်စီဘက်ကဆက်လက်တက်ဆွဲထားပေမဲ့လည်းကီနီတော်လိုင်းအင်အားစုတွေရဲ့ပိတ်ဆို့တိုက်ခိုက်မှုကြောင့်ထောက်ပို့လမ်းကြောင်းပြတ်တောက်နေပြီးလေကြောင်းကအားထားနေရတဲ့အခြေအနေဖြစ်တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်ရှင်။